ပြည်ရဲ့ရတုံကတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့ပြီးတော့စစ်ကောင်စီကလေကြောင်းကနေ၃ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တဲ့ကရင်ပြည်နယ်ကောက်ရိုင်မြို့နယ်ထဲမှာဒီကနေ့လည်းတိုက်ပွဲတွေဆက်ဖြစ်ပြီးတော့တိုက်ပွဲကြောင့်ကောက်ရိုင်မြို့ဝတီအာရှလမ်းမှာကာဒဇင်မီးလောင်ခဲ့ပါတယ်။အော်တိုဝါလာ၂၅ရက်နေ့နေ့လယ်ပိုင်းကစပြီးတော့မြို့ဝတီကောက်ရိုင်အာရှလမ်
ဒီမှာစစ်ကောင်စီတပ်တွေနဲ့KNU ပူးပေါင်းတပ်ဖွဲ့တွေကြားအောက်တိုဘာလ25ရက်နေ့ကတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးစနေနေ့ကမှပြန်ဖွင့်ခဲ့တဲ့ကော့ကလိပ်ညဝီအာရှလမ်းလေပြန်ပိတ်ထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်အဲကော့နွယ်မှာဒီနေ့စစ်ကောင်စီရဲ့ထိုးချောင်းထိုးလာတယ်ထိုးချောင်းထိုးလာတော့အဲမှာတိုက်ပွဲ ဖြစ်တယ်စရင်ဆက်ခွန်ရယ်စရင်လက်ဆက်ခွန်ရယ် PDF ပူပေါင်းဖွဲ့ရယ်အဲ့ဒါနဲ့တိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်တယ်အောင်ပေါ်နေတာကစားနေပါနော်အတက်ဝဲဖြစ်တော့ကားလမ်းကြီးအပေါ်လုံးပြိတ်ကုန်တော့တယ်နောက်ဒီတက်ကားလမ်းကြီးပေါ့နော်နောက်ဟုတ်တယ်တိုက်ဝဲဖြစ်တော့ကားကြီးသွားလာလို့မရအောင်လေနောက်စားနောက်ပြည်ကြီးတဲ့လေလမ်းလို့ယုံကြည်တာတော့သူတို့အကုန်လုံးပြိတ်ထားလိုက်တာ
တိုက်ပွဲတွေဖြစ်ပွားပြီးမြောက်ရီကော့ဂရိတ်အာရှလမ်းပေါ်မှာသွားလာနေတဲ့ကုန်ကားတစီမီးလောင်သွားခဲ့တယ်လို့လည်းဆိုပါတယ
်အဲမှာတိုက်ပွဲဖြစ်ရင်လည်းဘယ်သူပြစ်လို့ပြစ်မှမသိဘူးအဲတွဲကားတစီတော့မီးလောင်သွားတယ်အမြောက်ကြီးကနေကော့ဂရိတ်ကိုဆင်းအဲဒီကျွန်တော်တို့ကော့ဂရိတ်အဲ့မှာကားယူခြင်းစီဖြည့်တဲ့နေတာပေါ့အဲ့ဒီနေရာနားမရောက်ကြဘူးသူကြီးမှာကားတစ်စီးလောက်ရတယ
်နေ့နေ့ပိုင်းကစပြီးကုန်ကားတွေခရီးသွားကားတွေသွားလာလို့မရပဲကားလမ်းပိတ်လိုက်တယ်လို့လည်းဒေသခံတဦးကပြောပြပါတယ
်ဒီနေ့ဆက်သွားပိတ်တယ်ဘာလဲသူကသားမင်းချုပ်ခံပြီလို့တဲ့
အခုလိုမျိုးတိုက်ပွဲဖြစ်တိုင်းမြောက်ကြီးကော့ဂရိတ်အာရှလမ်းမှာသွားလာနေတဲ့ကုန်ကားတွေလူစီးကားတွေပြစ်ခတ်မိရှုခံရတာဒီမကြာခဏဖြစ်ခဲ့ပြီးလူသေးဆုံးမှုတွေလည်းရှိခဲ့ပါတယ်ဒီအာရှလမ်းဟာထိုင်းမြန်မာနှစ်နိုင်ငံကုန်စည်စည်းစိမ်ရာမှာအဓိကကျတဲ့လမ်းဖြစ်ပြီးစစ်ကောင်စီအာဏာသိမ်းပြီးချိန်ကစလို့ကရင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့စစ်ကောင်စီတပ်တွေနေကြဆောင်တပ်တွေဟာမကြာခဏတိုက်ပွဲတွေဖြစ်ပွားနေတဲ့လမ်းလည်းဖြစ်ပါရဲ့ရှင်
ကရင်ပြည်နယ်ကော့ဂရိတ်ဘက်ကအခြေအနေကိုမအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်